က်ပြီးအတိုးပြုလို့များတော့တဲ့တရုတ်အာကာသစခန်းတစ်ခုဒီတရမကုန်ပိုင်းမှာကမ္ဘာမြေစီကိုပြန်ချလာတဲ့အချိန်မျိုးကိုအာကာသတိပ္ပံပညာရှင်တွေစောင့်ကြည့်နေကြပါတယ်အရိယာကတရင်ဟာ10နှစ်ကာလတွင်ကမ္ဘာလူလူတွေကိုပြောင်းဝင်လာမဲ့အကြီးမားဆုံးသောလူလုပ်ပစ္စည်းတစ်ခုဖြစ်ပါတယ်။ Tian Gong 1အာကာသစခန်းဟာတနင်္ဂနွေမှာကမ္ဘာမြေပေါ်ပြန်ကျလာဝယ်ရှိတယ်လို့ဥရောပအာကာသအေဂျင်စီအာကာသအဖြစ်စီးများဆိုင်ရာယုံအကြီးကဲ Holger Craig ကပြောပါတယ်။ကမ္ဘာပေါ်ကဘယ်နေရာဘယ်ဒေသကိုအဲ့ဒီအာကာသစခန်းပြန်ကျလာမယ်ဆိုတာအခုချိန်ထိမသိရသေးပေမဲ့တကယ်တမ်းကျလာတဲ့အခါလူတွေထိခိုက်ဒဏ်ရာရမယ့်အလားအလာကတော့တိတ်ကိုနည်းပါးပါတယ်လို့ Craig ကဆိုပါတယ်။တရုတ်ရဲ့ပထမဆုံးအာကာသတပ်ခွဲခံဖြစ်တဲ့ Tian Gong 1ဒါမှမဟုတ် Heavenly Palace 1ကို2012ခုနှစ်ကလွှတ်တင်ခဲ့တာပါ။တခြားတရုတ်အာကာသယာဉ်တွေနဲ့ချိတ်ဆက်ဆင်းသက်နိုင်စွာကိုစံတပ်ဖို့နဲ့2023ခုနှစ်အရောက်မှာပိုကြီးမှပြီးအမြဲတမ်းအသုံးပြုသွားနိုင်တဲ့အာကာသစခန်းတစ်ခုတည်ဆောက်ရေးဖြစ်နိုင်ခြေကိုစူးစမ်းလေ့လာဖို့အတွက်အဲ့ဒီအာကာသစခန်းကိုလွှတ်တင်ခဲ့တာပါ။တရုတ်အာကာသယာဉ်မှူးတွေဟာရှန်ဇောအာကာသယာဉ်နဲ့အဲ့ဒီအာကာသစခန်းကိုအကြိမ်များစွာတွားရောက်ခဲ့မှုပါတယ်။ပထမအရင်စီစဉ်ထားတာကကမ္ဘာပတ်လမ်းကြောင်းကနေအာကာသစခန်းကိုထိန်းချုပ်ခွာထုတ်ပြီးတော့ပစိဖိတ်မြို့ရာတွေကိုကျသွားအောင်လုပ်ဖို့ပါ။ဒါပေမဲ့လည်း2016ခုနှစ်စက်တင်ဘာလမှာတော့တရုတ်အာကာသအေဂျင်စီကအဲ့ဒီအာကာသစခန်းနဲ့အဆက်အသွယ်ကျသွားပြီလို့ကြေညာခဲ့ပါတယ်။